တရုတ်နိုင်ငံကိုတင်သွင်းတဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုမ္ပဏီစီးပွားအပေါ်တရုတ်အစိုးရကတွင်းကုန်ခွန်တိုးမြှင့်လိုက်ပါတယ်။ဂျွန်လာဒီယန်နီကစပြီးတော့အမေရိကန်ကုမ္ပဏီစီးအမျိုးပေါင်း9000ကျော်အနေနဲ့900ကိုင်းနှုန်းကနေ25000ကိုင်းနှုန်းအထိတွင်းကုန်ခွန်အတွက်ပေးဆောင်ရမှာဖြစ်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့အကောက်ခွန်ဆိုင်ရာကော်မရှင်ကဒီကနေ့ကြေညာလ ဲ့ဒီကနေ့အစောပိုင်းတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ဖိအားအတိုင်းဘယ်တော့မှလိုက်နာမှာမဟုတ်ပဲတရုတ်ရဲ့အကျိုးစီးပွားတွေနဲ့ခွင့်အရေးတွေကိုကာကွယ်သွားဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့ကာကွယ်နိုင်ကြွမ်းလဲရှိတယ်လို့သူကပြောပါတယ်တရုတ်ဘက်ကအမေရိကန်ကုမ္ပဏီစီးပွားအပေါ်တွင်းကုန်ခွန်တိုးလိုက်တဲ့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အမေရိကန်နဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာဈေးတွေထိုးကျနေပါတယ်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်ဘက်ကလက်တော့ပြန်ဆောင်ရွက်ရင်အခြေအနေပိုပြီးဆိုးလိမ့်မယ်လို့ Twitter ပေါ်မှာဒီနေ့မနေ့ကရေးသားခဲ့ပါတယ်ပြောင်းနေအမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အတွက်နှစ်ဖက်လုံးထိခိုက်နိုင်မယ်လို့အင်ဂျီယိုရဲ့စီးပွားရေးဆိုင်ရာအကြီးအကဲအကြံပေးလယ်ရီကူဒိုကပြောပါတယ်တရုတ်ဘက်ကထိခိုက်တယ်လို့အမေရိကန်စားသုံးသူတွေအထူးသဖြင့်တရုတ်ကိုထွက်ကုန်တင်ပို့နေတဲ့အမေရိကန်လက်သမားတွေအထိခိုက်ဆုံးဖြစ်နိုင်တယ်လို့ Fox သတင်းဌာနနဲ့မေးမြန်းကမ်းမှာစီးပွားရေးအကြံပေးကူဒိုကပြောသွားတာဖြစ်ပါတယ်ဒေါ်လာ200ဘီလီယံကျော်ဖို့ရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်30ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိမေလစရနေ့ကတိုးမြင့်ကောက်ခံခဲ့တာပါနောက်ထပ်ဒေါ်လာ300ဘီလီယံဘိုးတရုတ်သွင်းကုန်ကိုအခွန်တိုးကောက်မယ်လို့လည်းချိန်ချောက်နေပါတယ်